မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပေးတဲ့လုပ်ငန်းစဉ်စတင်နေချိန်မှာပဲလွဲမောမှုတွေတွေ့နေရတဲ့အတွက်အကဲခတ်တွေစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမေခါပါ။ကံယောဂကာလာကျင်းပမယ့်ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနေ့မှာမဲမပေးနိုင်သူတွေအတွက်ကြိုတင်ပေးပြီးပြီးခဲ့တဲ့တင်းပတ်ကစလို့ကောက်ယူရမှာအခက်ခဲတွေလွဲမောမှုတွေနဲ့မတမာမှုတင်းတွေနဲ့အတူစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါ။မဲစာအိတ်တွေပေါက်ပြဲနေတာမဲပေးရမှာတုံးတဲ့တစိ့တုံးတွေကိုအတုတွေနဲ့လဲလေထားရဆိုတဲ့တင်းတွေထွက်ပေါ်နေတာကြောင့်ပေမဲဖြစ်မှာကိုစိတ်ပူနေသူတွေလည်းရှိပါတယ်ဒီလိုကြိုတင်မဲပေးရမှာအငင်းပွားစရာတွေမတမာမှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်နေလို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအရက်ဖက်ဖွဲ့စည်းတစ်ခုဖြစ်တဲ့ New Myanmar Foundation ကဒုံမြနန္ဒာသိန်းကပြောဆိုလိုက်ပါတယ်
ကျွတ်တင်မနဲ့ပတ်သက်ပြီးတော့လေအဒီစိုးရိမ်စိတ်တော့ကျမတို့တချို့ရှိတယ်ဥပမာဘလို့ဟာမျိုးလဲဆိုရင်အဒီမဲဆလစ်တွေတူနေတာပေါ့နော်မနာမည်တစ်ခုတည်းကိုပဲအမဲဆလစ်တွေကတူနေတယ်ဆိုတော့မဲနှစ်ချိန်သုံးချိန်ပေးတဲ့ဟာမျိုးတွေရှိနေတယ်ဘာလို့ဆိုတော့ကျွတ်တင်မဲကကျမတို့ဒီမြင်မတုတ်ပေါ့နော်အဲ့ခါကျတော့ကျမတို့အဲ့လိုပြဿနာရှိနေတယ်နောက်တစ်ခုကကျမတို့ကဥပဒေထဲမှာပြောင်းထားတဲ့ဟာတစ်ခုရှိတယ်ပေါ့နော်ကျွတ်တင်မဲပေးပြီးတဲ့သူတွေကိုမဲစင်းတဲ့ကနေမြင်နေနဲ့ချစ်ထုတ်ထားရမယ်ဆိုတဲ့ဟာတစ်ခုပါတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေတွေကရောအတကယ်တမ်းဒီရွေးကောက်ပွဲနေ့မှာဖြစ်နေပါမလားပေါ့နော်။ဒီနောက်ဆက်တွဲမလိုလားအပ်တဲ့ဟာတွေဖြစ်နိုင်နေဆိုတော့ဒီစိုးရိမ်ပူပန်မှုကတော့တချို့ရှိတယ်လို့ပဲပြောချင်တာပေါ့နော်
။ကေယောဂါကာလမဲဆန္ဒနယ်မြေပြင်ပရောက်နေသူတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေဒီနှစ်မှာပုံများလာမဲ့အလားအလာရှိနေချိန်မှာပဲအငင်းပွားစရာတည်တွေ့လည်းထွက်ပေါ်လာနေတာပါ။တကြီးပိုင်းတွေမဲလက်မှတ်ပေါ်မှာအမှန်ချက်တစ်စိတ်တုံးနှိပ်ပြီးဆန္ဒပြုရမယ့်အစားဘောပင်နဲ့အမှန်ချစ်ပြီးမဲထဲခဲ့တာတွေကြောင့်ပေဖြတ်ခံရမှာတွေကိုစိုးရိမ်မှုတွေထွက်ပေါ်လာပြီးနောက်မှာတော့ဒီလိုမဲတွေကိုရွေးကောက်ပွဲတာဝန်ရှိသူတွေရဲ့မှတ်ချက်နဲ့လက်ခံမှာဖြစ်တဲ့အကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့မှာပဲတင်ထုတ်ပြန်ထားပါတယ်။မဲထဲထားတဲ့စာအိတ်တွေကိုတေချာပိတ်မထားတာကော်ကက်ရမှာမဲလက်မှတ်မှာအစွန်းထင်းတွေဖြစ်ပေါ်လာတဲ့ကော်မရှင်တာဝန်ရှိသူတွေစာအိတ်တွေကိုဖွင့်ပေါက်တဲ့အခါမဲလက်မဲ့စုပ်ပြဲတာတွေရှိခဲ့ရင်လည်းပယ်မဲ့အဖြစ်သတ်မှတ်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်ယာယီရက်ဆိုင်ထားရတဲ့အထိပရိပခဖြစ်စဉ်တွေရှိနေသလိုရွေးကောက်ပွဲလုပ်ငန်းစဉ်မှာလိုက်ပါကူညီသူတွေချမှာလည်းအငင်းပွားစရာကိစ္စတွေရှိနေတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဦးမောင်စုံထွန်းကပြောပါတယ်
။ဒီလိုက်ကူတဲ့လူတွေမှာပေါ့နော်ပါတီအလံတွေပါတီအိအီတွေဝတ်ထားတာတွေတချို့နေရာတွေမှာတွေ့ရတာပေါ့ဒါကတော့ညွှန်ကြားချက်ထဲမှာတော့မပါဘူးချုံနိုင်တဲ့ပါတီတွေကဒါကိုအထောက်ထားနေနေတဲ့ကော်မရှင်ကဒါကိုရက်လက်ကြီးညာပြီးတဲ့အခါမှာဘယ်လိုဆုံးဖြတ်မလဲဆိုတဲ့ဟာကလည်းဒါကျွန်တော်တို့ဒါပြိပက္ခတစ်ခုဖြစ်လာနိုင်တယ်လို့မြင်တယ်ပေါ့နော
်လွန်လန်းမြတ်တဲ့အခြေအနေမရှိဘူးဆိုပြီးမဲဆန္ဒနယ်မြေတော်တော်များများကိုပယ်ဖျက်ထားတဲ့ရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကခိုင်ကောင်းဆန်ကပြောဆိုလိုက်ပါတယ်
။ရွေးကောက်ပွဲတစ်ပွဲကဒီ free and fair ဆိုတဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အရေးကြီးပါတယ်။အခုဒီရခိုင်ပြည်သားမှာဆိုရင်ပေါ့လေဟိုရွေးကောက်ပွဲက free and fair ပြီးတော့ဘယ်လိုမှဖြစ်နိုင်ရှင်မရှိတော့ဘူး။မဲဆန္ဒရှင်တုံးမုံကုံလောက်ကမေးပေးလို့မရတော့ဘူးမေးတွေကရောဟိုလုံခြုံမှုရှိရလားဒီမေးတွေကဟိုပလတ်စတစ်ပုံမှာဆိုရင်လေဟိုပလတ်စတစ်တစ်ပဲကပ်ပြီးတော့ပဲပို့လိုက်တယ်အဲ့ဒီတစ်ကအရှင်မျိုးကျွန်တော်တို့ဖြုံလို့ရတာပေါ့လေဟိုတော့ခလာဦးစနစ်တော့မဟုတ်ဘူးတချို့နေရာတွေမှာစတဲ့အဲ့တော့လာမဲရွေးကောက်ပွဲရဲ့ရလက်ကြိုတင်မေးဒီတမတ်တမတ်ကြမှုပါစင်တက်ကိုပြောမယ်ဆိုရင်တော်တော်လေးနင်းမယ်လို့ထင်ပါတယ်ပေါ့
လွေမာရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိနေမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြောက်တာတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဘူးကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းကြည့်တန်းကျော်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ရှင်ကျမမေခါပါရန်ကုန်ကနေတရင်ပြပို့ထားတာဖြစ်ပါရှင်